ဆိုဗီယက်ရေဗီယနိုင်ငံဟာအမေဇုန်ကုမ္ပဏီနဲ့ဝါရှင်တန်ပို့စ်သတင်းစာတိုက်ပိုင်ရှင်ဂျက်ဘီဇိုးစ်ရဲ့လက်ကင်ဖုန်းကိုဟက်လုပ်ပြီးအချက်အလက်တွေခိုးယူခဲ့ဖို့ရှိတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးရေးမှူးတွေကပြောပါတယ်ဆိုဒီအရေဗီယာနဲ့ပတ်သက်ပြီးဝါရှင်တန်ပို့စ်သတင်းစာကဝေဖန်ရေးသားမိတာတွေအပေါ်တစုံတရာအကျိုးသက်ရောက်မှုရှိအောင်ကြိုးပမ်းခဲ့ဖို့ရှိတယ်လို့လည်းဆိုပါတယ်ဆိုဒီအရှင်မင်သားမိုဟာမက်ဘင်ဆာမန်ရဲ့ WhatsApp အကောင့်ကနေသူပြည်သားဗိုင်းရပ်စ်ရဲ့ဗီဒီယိုဖိုင်ကိုဂျက်ဘီဇိုးချန်ကိုပြပို့ခဲ့တာဖြစ်တယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးရေးမှူးတွေကဗုဒ္ဓဟူးနေ့မှာထုတ်ပြန်တဲ့အစီအစဉ်ကမှဖော်ပြထားပါတယ်ဗီဇိုးရဲ့လက်ကမ်းဖုန်းကိုဟက်လုပ်ပြီးအချက်လက်တွေခိုးယူခဲ့တယ်ဆိုတဲ့အချက်ကအမေရိကန်ပြည်ထောင်စုမှာရှိတဲ့တပ်ဆိုင်ရာဖွဲ့စည်းတဲ့အနေနဲ့ဒီကိစ္စကိုချက်ချင်းစုံစမ်းစစ်ဆေးပေးဖို့လိုအပ်လာခဲ့ပါပြီလို့လည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးမှုတွေဖြစ်တဲ့ Agnes Callaman နဲ့ David Key တို့ကပြောပါတယ်။2019ခုနှစ်မှာဗီဇိုးရဲ့လက်ကင်ဖုန်းကိုစစ်ဆေးခဲ့တဲ့ Digital ပြည်မှုဆိုင်ရာကြွမ်းကျင်သူတွေကတော့ Sorry Minda အကောင့်ကနေပြပို့တဲ့ဗီဒီယိုဖိုင်ကိုလက်ခံပြီးနိုင်ပိုင်းအတွင်းမှာပဲဗီဇိုးရဲ့ဖုန်းဟာပုံမှန်မဟုတ်တဲ့လက္ခဏာတွေကိုပြသခဲ့တယ်လို့ဆိုပါတယ်။ကုလသမဂ္ဂဆိုဗီယက်စစ်ဆေးမှုတွေအခုအစီအခံစာဟာဆိုဗီယက်အရေဗျနိုင်ငံတဲ့ဂျက်ဘီဇိုးတို့ကြားတင်မာတဲ့ဆက်ဆံရေးကိုပိုပြီးဆိုးရွားလာစေမှာဖြစ်ပါတယ်။ဝါရှင်တန်ပို့စ်သတင်းထောက်လည်းဖြစ်ဆိုဗီယက်ရှိမင်းသားကိုအစင်ဝေဖန်နေသူလည်းဖြစ်တဲ့သတင်းထောက်ဂျမဲကာရှောဂျီ2018ခုနှစ်အောက်တိုဘာလအတွင်းတူကီနိုင်ငံမှာဆိုဗီယက်ရဲ့လုံခြုံမှုကိုခံခဲ့ရပြီးဆိုဗီယက်အရေဗျနိုင်ငံတဲ့ဂျက်ဘီဇိုးတို့အကြားဆက်ဆံရေးစတင်တင်မာလာခဲ့တာဖြစ်ပါတယ်ခင်ဗျာ။